ခဲ့တဲ့ရက်ပိုင်းကပြည်ထောင်စုဝန်ကြီးဌာနဟာနိုင်ငံတွင်းဖြစ်ပွားနေတဲ့မရိမှုတွေနဲ့ပတ်သက်ပြီးသုံးသပ်ချက်စာတမ်းတစ်စောင်ထုတ်ပြန်ခဲ့ပါတယ်။2016ခုနှစ်နဲ့2019ခုအတွင်းမရိမှုတွေဖြစ်ပွားခဲ့မှုအခြေအနေဖြစ်ပွားသည့်အကြောင်းရင်းနဲ့ရှောင်ကျဉ်ရမယ့်အချက်များဆိုပြီးခေါင်းစဉ်တွေတက်ထားပါတယ်။အဲ့ဒီသုံးသပ်ချက်စာတမ်းမှာ2016-2019နှစ်နှစ်အတွင်းမရိမှုဖြစ်ပွားမှုအခြေအနေကိန်းဂဏန်းတွေတက်ငယ်မရိမှုနဲ့16နှစ်အထက်မရိမှုဖြစ်ပွားခြင်းအပေါ်ပြည်ထောင်စုဝန်ကြီးဌာနရဲ့သုံးသပ်ချက်တွေဖော်ပြထားပါတယ်။ဒီစာတမ်းတူကိုအင်တာနက်လူမှုကွန်ရက်စာမျက်နှာတွေပေါ်ကတစ်ဆင့်ဖြန့်ဝေခဲ့တာကြောင့်အချိန်တိုတွင်းမှာပဲပြန့်နှံ့သွားပြီးပြင်းထန်တဲ့ဝေဖန်မှုတွေလည်းတွေ့မြင်ရပါတယ်။အကြောင်းကတော့တချို့သောသုံးသပ်ချက်တွေမှာအရမပြုကျင့်ခံရသူမိန်းကလေးတွေပဲအပြစ်ပုံချထားတဲ့အချက်တွေပါဝင်နေလို့ပါပဲ။ပြည်ထောင်စုရဲ့ဖော်ပြချက်အရမြန်မာနိုင်ငံတဝန်း2016ခုနှစ်မှာမရိမှု1100ဖြစ်ခဲ့ပြီး2019မှာတော့1405မှုဖြစ်ခဲ့ပါတယ်။ဒါဟာတစ်နှစ်အတွင်း7300ခန့်နှုန်းလောက်တိုးတက်လာတာမှုတော်တော်လေးကိုစိုးရင်စရာကောင်းပါတယ်။ရတက်ဖွဲ့ရဲ့သတ်မှတ်ချက်အရမရိမှုဆိုတာလူသတ်မှုပြန်ပြေးဆွဲမှုဓမြမှုတို့လိုအမှုကြီး10မျိုးစင်ရင်းဝင်ဖြစ်တာမှုလက်ရှိမြန်မာနိုင်ငံမှာအမှုကြီး10မျိုးထဲမှာမရိမှုကအများဆုံးဖြစ်နေတယ်လို့တော့ပြောလို့ရပါတယ်။ဒါကလည်းမကောင်းတဲ့ကိစ္စပါ။စင်ရင်အရတစ်ရက်မှာမိန်းကလေး4ယောက်နှုန်းမရင်းကျင်ခံရပြီးမရိမှုသုံးမှုမှာနှစ်မှုဟာ16နှစ်မပြည့်သေးတဲ့ကလေးနဲ့မိန်းကလေးတွေဖြစ်နေတာအတော်လေးကိုအကြည့်တန်ယူဆိုးစေပါတယ်ပြည်ထရေးရဲ့မရိမှုဆိုင်ရာသုံးသက်ချက်စာတမ်းအရဖြည့်ရှင်းမယ်ဆိုရင်နောက်မရိမှုတွေညှော်နှဲကြဆင်းဖို့အလားအလာရှိနေသလားဆိုတာအခုတစ်ပတ်လေ့လာသုံးသက်ကြည့်ကြအောင်ပါတဲ့ငယ်မရိမှုများလာတာနဲ့ပတ်သက်ပြီးပြည်ထရေးစာတမ်းမှာစင်ကြီးတစ်ခုပေးထားပါဗျ။အဲ့ဒါကတော့ရာသတကြီးပုံမှန်385ပြင်စမအချက်ကိုပြင်ဆင်လိုက်လို့လို့ဆိုပါတယ်။ငကိုဥပဒေမှာမိန်းကလေးကခွင့်ပြုသည်ဖြစ်စေခွင့်မပြုသည်ဖြစ်စေအသက်16နှစ်အောက်အရွယ်ဖြစ်ပါကမရိမှုမြောက်ကြောင်းပြတ်ထန်းထားရာကနေအသက်16နှစ်အောက်အရွယ်မိန်းကလေးဆိုပြီး2016ခုနှစ်ဇန်နဝါရီလမှာပြင်ဆင်လိုက်တဲ့အချက်ကိုထောက်ပြပါဗျ။အဲ့ဒီထောက်ပြချက်မှားပါတယ်။အကြောင်းကတော့ပြည်ထရေးစင်ရက်မှာဖော်ပြထားတဲ့2016ခုနှစ်အတွင်းတက်ငယ်မနှိမ့်မှုအခြေအတွက်ရော2019ခုနှစ်အတွင်းအခြေအတွက်ပါအဲ့ဒီဥပဒေပြဋ္ဌာန်းပြီးကိန်းဂဏန်းအချက်လက်တွေဖြစ်နေလို့ပါပဲအဓိပ္ပာယ်ကတော့ဥပဒေသဘောအရဘာမှခြားနားမှုမရှိအတူတူပဲဆိုတာပါစင်ရင်အရ2016ခုနှစ်မှာတက်ငယ်မနှိမ့်မှု681မှုဖြစ်ပွားနေရကနေ2019ခုနှစ်မှာကျတော့698မှုဖြစ်လာပြီး7300ခန့်နှုန်းကျော်ကျော်မြင့်တက်လာတာတက်သေးပါပဲ။ကိန်းဂဏန်းရဲ့အချက်လက်တွေအားလုံးကိုခြုံငုံသုံးသပ်ကြည့်လိုက်ရင်နိုင်ငံရေးသမားတွေပြည်သူတွေဝေဖန်ထောက်ပြနေတဲ့ကြားကမြန်မာနိုင်ငံမှာတစ်နှစ်ထက်တစ်နှစ်မရိမှုအရေးအတွက်ပိုပြီးများလာသလိုအရွယ်မရောက်သေးတဲ့ကလေးတငယ်မရိမှုပြုကျင့်ခံမှုလည်းပိုပြီးမြင့်တက်လာနေတယ်လို့ပါပဲ။ဒီအတွက်ပြဿနာတွေဘာကြောင့်ဖြစ်ပွားနေရတယ်ဘလူကာကွယ်တားဆီးနိုင်မယ်ဘသူတွေပါဝင်ဆောင်ရွက်မယ်ဆိုတာစနစ်တကျလေ့လာဆန်းစစ်အကောင့်ထဲဖော်ဖို့လိုပါတယ်ပြည်ထောင်စုဝန်ကြီးဌာနရဲ့သုံးသပ်ချက်ထဲမှာတော့တက်ငယ်မရိမှုကျွလွန်ရတာနဲ့ပတ်သက်ပြီးထူးခြားတဲ့ခံစားချက်ရှိမရှိခံစားလို့လို့အကျယ်မူစိတ်ကြွဆွေးသုံးဆွဲလို့ကလေးငယ်တွေပင်ကိုအားနေတာကိုအခွင့်ကောင်းယူလို့ရလို့လိန်နဲ့ပတ်သက်တဲ့ဓာတ်ပုံနဲ့ရုပ်ရှင်တွေကြည့်မိလို့လူမှုပတ်ဝန်းကျင်နဲ့တရားဥပဒေဘုဒ္ဓအသိမြင်နေပါလို့ဆိုပြီးသုံးသပ်ထားပါတယ်။အသက်16နှစ်အထက်မိန်းကလေးတွေမရင်းကျင့်ခံရတာနဲ့ပတ်သက်ပြီးမိန်းကလေးတွေကိုယ်တိုင်အရက်သေးစားတောက်စားတဲ့အချက်ကိုထိတ်ဆုံးမှဖော်ပြထားပါတယ်။ကျန်တာတွေကတော့ကာမရာကစိတ်ကြွဆေးတွေအလွယ်တကူဝယ်လို့ရနေတာညဉ့်ဉန်းတက်ပုံနဲ့ဗီဒီယိုတွေကိုအလွယ်တကူကြည့်လာနိုင်တာမိခင်နဲ့ဖခင်အတူနေတာကိုတွေ့ပြီးအတူခိုးတာလင်းပါမရပါသားသမီးတွေကိုအုတ်ထိမှုညံပြင်းတာစတဲ့အချက်တွေပေါ်ပြထားပါတယ်။ပုံမှန်လင်းလင်းဝေဖန်ရရင်ပြည်ထရေးရဲ့အဲ့ဒီထုတ်ပြန်ချက်ပါအချက်လက်တွေဟာဖန်ဆင်းရမိတဲ့တရားခံတွေကိုသေချာမေးစနစ်ကျသုတေသနလုပ်ပြီးထုတ်ပြန်တဲ့အချက်တွေဟုတ်ပုံမရပါဘူး။အမှုကျူးလွန်တဲ့မရင်းသမားတွေကနေသူတို့ဘာကြောင့်ကျူးလွန်ရတယ်ဆိုတာသူတို့အပြစ်မရှိသေးအောင်ထွက်ဆိုထားတဲ့တစ်ဖက်သက်ထွက်ဆိုချက်လောက်ပဲဖြစ်နိုင်တာမို့မရင်းမှုတားဆီးရေးကာကွယ်ရေးအရေးယူရေးကိစ္စတွေမှာတိတ်ပြီးအသုံးဝင်မှာတော့မဟုတ်ပါဘူးဒီတွေ့ပြည်ထရေးဝန်ကြီးဌာနဟာဒီလိုကိစ္စမျိုးတွေကိုကြွန့်ကျင်တဲ့အရက်ဖက်အဖွဲ့အစည်းတွေနဲ့ပူးပေါင်းပြီးမရိမှုတွေဘာကြောင့်ဖြစ်ရတယ်ဆိုတာစနစ်ကျလေ့လာသုတေသနလုပ်ဖို့လိုပါတယ်ဒါမှသာမရိမှုတွေတက်ငယ်မရိမှုတွေညှော်နှဲလာအောင်ကြိုတင်ကာကွယ်တာ ပညာပေးတာစတာတွေလှုပ်လာနိုင်မှာဖြစ်ပါတယ်။ပြည်ထောင်ရဲ့သုံးသပ်ချက်ထဲမှာမှန်တာတစ်ခုကတော့ဒီပြဿနာကိုရက်တက်ဖွဲ့တစ်ခုတည်းနဲ့ကာကွယ်တားဆီးလို့မရနိုင်ဘူးဆိုတဲ့အချက်ပါ။ဒါကြောင့်အရက်ဖက်အဖွဲ့အစည်းတွေနဲ့ပူးပေါင်းပြီးပြုံးဝင်လင်းလင်းသုတေသနလုပ်ဖို့လိုပါတယ်။2019ခုနှစ်အတွင်းမရေမှု1400ကျော်ဖြစ်ခဲ့တာမို့အဲ့ဒီအမှုတွေအားလုံးပြန်ပြီးဆန်းစစ်မယ်ဆိုရင်တော့ရနိုင်ပါတယ်ဒီခါတိကျတဲ့အဖြေထွက်လာမှာပါအဲ့ဒီအဖြေပေါ်မူတည်ပြီးလူအဖွဲ့အစည်းအတွင်းဘယ်လိုပညာပေးမှုတွေလုပ်ရမလဲဒီထဲမှာဘယ်သူတွေဘယ်လိုပူးပေါင်းဆောင်ရွက်မလဲလက်ရှိပြည်သူတချို့တောင်းဆိုနေတဲ့တန်ငယ်မရေလူသက်မရေတွေကိုတည်ရန်အထိပေးဖို့စင့်မစင့်စတာတွေသိလာမှာဖြစ်ပါတယ်အရေးကြီးတာကမြန်မာနိုင်ငံမှာမရေမှုရောတန်ငယ်မရေမှုရောတဖြည်းဖြည်းမြင့်တက်လာနေပြီးမြမလူမှုစောက်အုံကိုအယုတ်ဆိုးအကြီးတန်းဖြစ်စေတယ်ဒါကိုကာကွယ်တားဆီးဖို့လိုတယ်ဆိုတာအစိုးရလွတ်တော်ရဲရောက်နေသူတွေနိုင်ငံရေးသမားတွေနဲ့လူမှုအဖွဲ့အစည်းကလူတွေကိုယ်တိုင်လေးလေးနက်နက်နားလည်လာမှဖြေရှင်းနိုင်မှာဖြစ်ပါကြောင်းပါ